အီရန်နိုင်ငံကဆွန်နီတပုံတွေဟာစီးရီးယားနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြို့တစ်မြို့နဲ့ဂျော်ဒန်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြို့တစ်မြို့တို့ကိုထပ်မံသိမ်းပိုက်လိုက်ပြီဖြစ်ပါတယ်။ဒါဟာတပုံတွေအနေနဲ့တောက်ကြနေတော့ကအနည်းဝန်းကျင်မှာရှိတဲ့မြို့လေးမြို့ကိုသိမ်းပိုက်ပြီးနောက်ထပ်သိမ်းပိုက်တာလည်းဖြစ်ပါတယ်။နေဇာဖြတ်ကျော်ဂိတ်တပုံတွေလက်ထက်ရောက်သွားပြီဖြစ်တဲ့အတွက်ဂျော်ဒန်နိုင်ငံကလည်းသူ့ဘက်ကနေကြားဆောင်တပ်တွေကိုတိုးချက်ချထားလိုက်ပါတယ်။အီရန်နိုင်ငံအနောက်ပိုင်းအန်ဘာခရိုင်အတွင်းကရိုင်ရာဝါအာနာနဲ့ရူဘာမျိုးတို့ကို ISIL လို့ခေါ်တဲ့ဆွန်နီတပုံတွေကသိမ်းပိုက်ထားပြီးဖြစ်တယ်လို့လူညုံရေးတပ်ဖွဲ့တွေကပြောပါတယ်။အခေရာအဖွဲ့ကနေခွဲထက်လာတဲ့ဆွန်နီတပုံတွေကအခုလိုမျိုးအတော်များများကိုသိမ်းပိုက်လိုက်နိုင်ပြီဖြစ်တဲ့အတွက်ဆီးရီးယားနဲ့အီရတ်အကြားတီးခြားအစ္စလာမစ်နိုင်ငံတည်ထောင်နိုင်ရေးအတွက်ရှစ်တဆင့်တိုးလာတာလည်းဖြစ်ပါတယ်။ဒီတော့အတွင်းဒေတာရွမျိုးတော်တစ်ခုဖြစ်တဲ့ရာမာဒီမှာတနင်္ဂနွေနေ့ကအသေးခံဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ6ဦးသေဆုံးသွားခဲ့ပါတယ်။အဲ့ဒီတက်ခိုက်မှုဟာအီရတ်ရဲတပ်ဖွဲ့အရာရှိတဦးရဲ့အာသုဘကိုလိုက်ပို့နေကြသူတွေကိုပြစ်မှတ်ထားတက်ခိုက်တာလည်းဖြစ်ပါတယ်။အီရတ်နိုင်ငံမှာတပုံအင်အားပိုကောင်းလာပြီးအရှေ့လေပိုင်းဒေသတစ်ခုလုံးမတည်ငြိမ်မှုတွေဖြစ်ပေါ်လာစေနိုင်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကလည်းသတိပေးပြောကြားပါတယ်။